အခုဒီအာဆီယံအစည်းအဝေးမှာ21ရက်နေရပေါ့နော်ထုတ်ပြန်တဲ့ပေါင်ဂျာရပို့ပေါ်ဆရာရယ်ကုလသမဂ္ဂရယ်နောက်အာဆီယံရယ်မြန်မာအစိုးရရယ်ပါတဲ့ဒီသုံးမွေးဆိုင်ဗဟုအဖွဲ့အနေပူးပေါင်းထုတ်ပြန်တဲ့ပေါင်ဂျာအစည်းအဝေးခန်းစာအရာဒီ2008ခုနှစ်ဆိုက်ကလုန်းမုန်တိုင်းကြောင့်ပေါ့နော်မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာ40ရာနှုန်းအထိထောင်တက်သွားနိုင်တဲ့ဒီမြန်မာစီးပွားရေးအခြေအနေကိုစိုးရိမ်စရာရှိတယ်ဆိုပြီးတော့ကြည့်ထားတာတွေ့ရတယ်။ဆိုရေးပညာရှင်တယောက်အနေနဲ့ဒီသုံးသက်ချက်အပေါ်မှာဘယ်လိုမြင်ပါသလဲခင်ဗျာ
။ဟိုငွေကြေးဖောင်းပွားရဆိုတာတော့ပေါ့ဗျာ။ကုန်စည်လုံးတွေရဲ့အခြေအနေပေါ့ပြောင်းလဲနေတယ်မူပြီးတော့ကျွန်တော်တို့ကခံမှန်းတာပေါ့နော်။ဒီအစိုးရကတော့ဒီကပေါ်တော့လို့ပုံမှန်ကုန်စည်လုံးတွေရဲ့အခြေအနေဆိုတော့သုံးပြီးလေတော့သိတော့မရှိဘူးဗျာ။ကျွန်တော်ခုကဟိုဒီနေ့အခြေတရားကတော့ကျွန်တော်အခြေခံစားကုန်တွေရဲ့တက်တဲ့နှုန်းပေါ့နော်။အဲ့တဲ့နှုံးကကိုစီးရီးစစကြီးညာလာတယ်လို့တော့မရှိသေးဘူးပေါ့ဗျာဘယ်တော့ကဖြစ်နိုင်လောက်တဲ့သဘောတော့ရှိတာပေါ့နော်တို့တော့လေသမန္တပြည်ကျွန်တော်ပြောတဲ့ဒီအခြေအနေကကျတော့အဲ့လောက်ကြီးတိတိတတ်တာကြီးတော့မတွေ့ရသေးဘူးပေါ့နော
်ဒီမုန်တိုင်းတိုက်တဲ့အတွက်ပေါ့လေလက်ဘက်ဆက်သွယ်ရေးတွေပြတ်သွားတာတွေနောက်ဈေးကွက်တွေပေါ့နော်နောက်ရိတ်ခါတွေတူလောင်တာတွေပြက်စီးသွားတာတွေနောက်လူတွေတေဆုပ်မှုတွေကြောင့်လက်ရှိငွေကြေးဖောက်ပွားမှုနှုန်းတွေကိုတိုးသွားစေတယ်ဆိုပြီးတော့ဒါရေးထားတယ်ပေါ့ဆရာရေ
ဒါကတော့ဟိုထုံးထုံးမှုပိုင်းကဒါတိုင်းလို့ပုံမှန်အခြေအနေတဲ့သူကနှစ်နောက်နှေးသွားတဲ့သဘောတွေဒါတွေကိုကြိုးပြတ်တက်ခါရမယ်ပေါ့နော်ကျွန်တော်ဆိုလိုတာကတော့သူလက်ရှိဒီနေ့အခြေအနေနဲ့ကတော့တိတိကျကျတဲ့အဲ့ဒီဟာကြီးတွေတော့တိတ်မတွေ့ရဘူးဆိုတဲ့သဘောပေါ့ဆိုတော့လေခုနပြောလို့ပေါ့ကျွန်တော်တို့နောက်ဒီနေရာဒီပေါ်ဟိုသွားကျွန်တော်တို့ကပြမယ်ဆိုစက်တင်ဘာလောက်ဆိုလို့ရှိရင်တော့အဲ့ဒီဟာလောက်ကအဖြစ်လာနိုင်တဲ့နေသားလောက်တော့ရှိရင်လို့ခံမရတာပဲပေါ့နော်ဒီကနေ့တော့အဲ့လောက်ပြည်ပြည်တတကြီးအပြောင်းလဲတော့မတွေ့ရသေးဘူးလေဈေးနှုန်းတွေရဲ့အပြောင်းလဲပါညာပေါ့နော
်ဘယ်လိုမျိုးအခြေအနေမျိုးနဲ့ကြုံလာရမယ်လို့ပြောလို့ရလဲ
ဒီလိုတော့ရှိတာပေါ့ဗျာဥပမာကျွန်တော်တို့ inflation တက်တာကတော့သူတို့ကတော့တကယ်လူတွေနဲ့အများစုသုံးတဲ့ဒီဆိုတော့ပုံပစ္စည်းရဲ့ချင်းတော့ကတော့ basket ကြီးနဲ့ဆိုတက်တာပေါ့နော်ဒါကကျွန်တော်တို့နိုင်ငံပြည်တော့အဓိကကတော့ဟိုအဲ့ချင်းနောက်ထဲမှာကအခြေခံစားပုံအခြေခံလူသုံးပုံပစ္စည်းတွေကတိုးပြီးတော့ဒါအရေးပါတဲ့သဘောရှိတာပေါ့လေအဲ့တော့ကျွန်တော်တို့ကလည်းဒီဘဝရဲ့အခြေအနေကိုကြက်တဲ့ခါမှာဒီအခြေခံလူသုံးပုံပစ္စည်းတွေရဲ့ဈေးနှုန်းအပြောင်းအလဲပုံပဲကျွန်တော်တို့ကညာတော့ဖြစ်ကျွန်တော်တို့ကြည့်ပြီးတော့ကျွန်တော်ခက်ခါတာများတာဟုတ်တော့ခုကဒီဘုံတိုင်းပြည်တော်ပြည်နောက်မှာကျွန်တော်တို့ချင်းတော့ဟိုအဲ့လိုပြောင်းလဲကပိတ်တော့ဖြစ်မလာသေးတာဟုတ်တော့တွေ့မြင်ရတော့ဗျာဒါကတော့ကျွန်တော်တခါလည်းပြောခဲ့သူပြီးသူလို့ပေါ့ဥမာသူတပိရိတ်ခါဝိုင်းကအဓိကဆန်ပေါ့ဆန်ဈေးကဒီအများကြီးပြအများစုသုံးတဲ့ဆန်ဈေးကတိတ်တက်မလာဘူးပေါ့အဲ့ဒီသူကအဲ့လိုဆန်ဈေးကိုအဲ့လိုတက်မလာတဲ့အချိန်တွေကနေပြီးကျန်တဲ့ဈေးနှုန်းတွေကိုလည်းသူကတိတ်ပြီးတော့မရိုက်ခတ်တဲ့သဘောရှိတာပေါ့နောက်တစ်ခုကဥမာကျွန်တော်တို့လူဟာဒီစားသုံးတဲ့ကုန်ပစ္စည်းဖြစ်တဲ့ဥမာသားငါပေါ့သားငါဆိုတော့အဓိကတော့ငါပါပဲဘာလဲကျွန်တော်တို့စတော့ဒီရေလုံလန်းနေတော်တော်ပြည့်စည်တဲ့ပုံမှာဈေးထဲမှာများတော်တော်များဒီချိကြလာကပစမတော့တက်တယ်ပေါ့နော်ဒါမလို့ခုအားကဟိုအဲ့လိုမဖြစ်လာဘူးပေါ့ဗျာဥမာဆိုကြပါစို့ကျွန်တော်ငါကဟိုမွေးမြူငါးတွေပေါ့နော်ဟိုမွေးမြူငါးကံနေမြိုက်ဖြစ်တယ်ဆိုမလို့ဒီဈေးကွက်ကိုဝင်လာတဲ့ပမာဏကအသိသိသာကြီးကျသွားတော့မရှိဘူးပေါ့ဗျာဈေးသိမ့်မတက်လာဘူးပေါ့ဗျာပြောနေတာကတော့အစီရလဲတစ်ခါကစီရလဲအဲ့လိုတက်မလာဘူးဗျာအဲ့တော့ဆန်းစီစားဆိုဟာလေးပဲတက်တဲ့ဘောရှိတာပေါ့နော်ဆားတော့ပြီးတာတော့ပေါ့တတော်ကိုပြီးတာတယ်ဘာလို့ဆိုတော့မုန်တိုင်းညပြတ်တဲ့ area တွေကဆားထွက်တဲ့ဆားချက်တဲ့ area တွေအများကြီးဖြစ်တာပေါ့အဲ့တော့ဆားကြီးတက်တာတော့ပြီးတာတာကြီးတက်တယ်ပေါ့ဒါလို့သူကကြံတဲ့ဟာတွေကိုတက်ရတော့အော်သူကတိတ်ပြီးတော့ impact ကဟိုရဲ့ force ကိုတိတ်မဖြစ်ဘူးပေါ့ဗျာအဲ့ဒီဘောတော့တွေ့ရတာပေါ့ဒါကြောင့်ကြံတဲ့ဈေးနှုန်းတွေကလည်းဟိုဒီတက်လာတဲ့သဘောမရှိတော့ဘူးကျွန်တော်တို့ဟိ inflation နဲ့ပတ်သက်လို့လောလောဆယ်ရတယ်ကျွန်တော်အဲ့လောက်ကြီးပြောရအောင်တက်လာတဲ့သဘောတော့မသိသေးဘူးပေါ့နော်ဘုန်းတော်လည်းခုနပြောစက်တင်ဘာအောက်တိုဘာလောက်ဆိုလို့ချင်းတော့အဲ့ဒီဒီ post market effect ကအဲ့လောက်ကြီးတော့ရိုက်ခတ်လာလိမ့်မယ်လို့ကျွန်တော်တို့တော့စဉ်းစားမိတာပဲပေါ့နော
်ပုံညာအစီရင်ခံစာမှာပဲဖော်ပြထားတဲ့နောက်တစ်ချက်အရာဆိုရင်Nuggets မုံတိုင်းတန်ခမ်းတဲ့ဒေတာတွေမှာပြန်လည်ထူထောင်ကြီးတွေလုပ်နေပြီးဒီလုပ်တဲ့အပေါ်မှာဒီစစ်အစိုးရရဲ့လုပ်ပုံကိုမတက်တာတွေနောက်စီမံခန့်ခွဲမှုမှာအမှားယွင်းတွေများမယ်ဆိုရင်ငွေကြေးဖောင်းပွားမှုနှုန်းပေါ်မှာလည်းဒါရိုက်ခတ်မှုရှိမယ်ဆိုပြီးတော့တုံ့တက်ထားတာရှိတယ်အစရအမြော်ဘလို့ရှိပါသလဲခင်ဗျာ
ဟုတ်အဲ့ဒါကတော့အဲ့ဒီဒီ mismanagement ကြောင့်မို့ဖြစ်တဲ့ဒီရိုက်ခတ်မှုကတော့ဒါရှိမှာပဲလေရှိမှာပဲအဲဒီနည်းဒါလည်းတခြားလို့ကျွန်တော်ပြောလာကြတာကဟိုမှပြည့်စည်ရေးကျူတတဲ့မှုမှာအားနေရတာကဒီမနေချောရအဓိကပဲလေဟိုပါဆွမ်းအားဒီဒီကိုကြည့်ပြောတော့အသုံးချခုနေရမှာကြတော့ဒါဒီစီမံခန့်ခွဲမန်နေဂျာရဲ့အားဒီဟိုကနေလို့ဆိုတာဟာတော့ဒါကျွန်တော်တို့အားလုံးလက်ခံထားရတာပဲဗျာဆိုတော့အဲ့ဒီနေရာမှာလဲအဲ့ဒီ mismanagement ကြောင့်ဖြစ်မယ်ဆိုတာ ဖြစ်နိုင်တယ်ဆိုတာတော့ဖြစ်ပြီဆိုလို့ချင်းတော့အဲ့ဒါကြောင့်မဖြစ်ဖို့များတယ်ပေါ့နော်
ကျေးဇူးတင်ပါတယ်ဆရာကြီး
ဟုတ်ကဲ့ဗျာ